မြန်မာနိုင်ငံကို၃ရက်ကြာခရီးလာရောက်နေတဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့အထူးကိုယ်စားလှယ် Mr. Vijay Nambiar ဟာသူ့ရဲ့ဒုတိယမြောက်နေ့မှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့ဝင်တွေနဲ့ပါတွေ့ဆုံဆွေးနွေးခဲ့ပါတယ်။နိုင်ငံရေးတမားတွေလွတ်မြောက်ရေးနဲ့ NLD ပါတီတရားဝင်ရည်တည်နိုင်ရေးမြန်မာအစိုးရကိုတိုက်တွန်းဖို့ NLD ပါတီဘက်ကတောင်းဆိုခဲ့ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါဦးဗျာ
။မြန်မာအစိုးရရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Mr. Nambiar ဟာကြာသပတေးနေ့ညနေ 9:00 မှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့တနားကြာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ Mr. Nambiar ရဲ့အခုလာရောက်မှုဟာအရင်ကုလသမဂ္ဂကိုယ်စားလှယ် Ibrahim Gambari လာရောက်ခဲ့တုန်းကအနေထားနဲ့ဘလို့ကြွားချတယ်ဆိုတာနဲ့ပတ်သက်ပြီးဒေါက်တာဆန်းစုကြည်ကအခုလိုပြောပြပါတယ်။မြန်မာနိုင်ငံမှာအရသာအစုကပြောင်းလဲအုပ်ချုပ်နေပြီဖြစ်တဲ့အတွက်နိုင်ငံရေးဖွံ့ဖြိုးတိုးတက်ရေးနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိစ္စတွေမှာအရင်ကနဲ့စာရင်တိုးတက်မှုတွေရှိလာမယ်လို့ကုလသမဂ္ဂဘက်ကမျှော်လင့်ထားတဲ့အကြောင်းလဲမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကပြောဆိုခဲ့ပါတယ်။မြန်မာအစိုးရဘက်က2014ခုအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်ဖို့အတွက်ကမ်းလှမ်းထားတာနဲ့ပတ်သက်လို့လဲအာဆီယံဥက္ကဋ္ဌဖြစ်ဖို့တဲ့မြန်မာနိုင်ငံတွင်းကပြုပြင်ပြောင်းလဲတဲ့ကိစ္စတွေကိုပြုပြင်ဖို့ကိစ္စဟာအရေးကြီးတဲ့အကြောင်းလဲဒေါက်တာဆန်းစုကြည်ကပြောဆိုပါတယ်။မြန်မာပြည်သူတွေနဲ့ထိတွေ့ပြီးအပြောင်းလဲတွေဖော်ဆောင်ဖို့အတွက်ကပိုးပြီးအရေးကြီးတယ်လို့ပြောဆိုခဲ့ပါတယ်။ဗုဒ္ဓဘူးနေ့မှာမြန်မာနိုင်ငံကိုရောက်လာတဲ့ Mr. Nambiar ဟာနိုင်ငံချိုင်းဝန်ကြီးဥက္ကဋ္ဌမောင်လင်းဦးဆောင်နဲ့ဝန်ကြီးဌာနအသီးသီးကဌာနဆိုင်ရာအကြီးအကဲတွေပါဝင်တဲ့မြန်မာအစိုးရအသစ်ဖွဲ့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ကုလသမဂ္ဂကိုယ်စားလှယ်အနေနဲ့မြန်မာအစိုးရအာဏာပိုင်တွေနဲ့ဆွေးနွေးခဲ့တာတွေနဲ့ပတ်သက်ပြီး NLD ကိုရှင်းပြခဲ့တယ်လို့ NLD ပြောခွင့်ရဦးဦးကျန်က VOA ကိုအခုလိုပြောပြပါတယ
်။ Mr. Nambiar ကသူနေပြည်တော်မှာဦးသိန်းစိန်အစိုးရဝန်ကြီးတချို့နဲ့သူတွေ့ဆုံဆွေးနွေးခဲ့တဲ့ချက်တွေကိုသူကတင်ပြတယ်။အဲ့လိုတွေ့ဆုံရမှာကုလသမဂ္ဂသူတွင်းကမှာကြားချက်တွေသူတင်ခဲ့တဲ့ကြောင်းသူဆုံးခဲ့တဲ့ချင်းတွေကိုတင်ပြတယ်လို့ပြောရတယ်။သူကတော့တင်ပြမယ်တရားတင်တင်ပြခဲ့တာပါပဲတဲ့။အဲသူတို့ရဲ့ပြုံးပြမှုတွေကတော့ခုထိတော့သူမမေရသူ့ဘူပေါ့လေပြောဖို့မရှိပါဘူးတဲ့သူတော့လည်းချင်းတွေကတိုးတက်လာခင်မလားလို့သူတော့မလွတ်မိပါတယ်။ဘာညာလဲအဲ့လိုသူပြောပါတယ်ခင်ဗျာ။နိုင်ငံရေးကျဉ်းသားလူရေးကိစ္စအဲ့ဒါမှလည်း Mr. Nambiar ကလည်းသူလည်းတင်ပုဂ္ဂိုလ်တွေနဲ့ဒီလိုမှတွေ့တဲ့အခါမှာဒီကိစ္စကိုပြောခဲ့ပြီးဖြစ်ပါတယ်။ကုလသမဂ္ဂဒုက္ခပြောပါလေဒီချက်ကိုထားလောင်းပြီးတော့ပြောကြလိုက်ပါတယ်ကျွန်တော်လည်းပြောခဲ့ပါတယ်သူကလည်းပြောပါတယ
် Mr. Nambiar ဟာကြာသပတေးနေ့မှာဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပြီး NLD ဘိုးအလုံးမှုဆောင်ဖွဲ့ဝင်တွေနဲ့လည်းတွေ့ဆုံဆွေးနွေးခွင့်ရခဲ့ပါတယ် NLD အနေနဲ့ကုလသမဂ္ဂကိုယ်စားလှယ်ကိုအချက်၃ချက်တင်ပြခဲ့တယ်လို့ဘိုးအလုံးမှုဆောင်ဖွဲ့ကဦးဝင်းတင်ကပြောပါတယ
်ဒီချက်ကတော့ NLD ရဲ့တရားဝင်ရည်တည်ခွင့်ကိုကုလသမဂ္ဂကလည်းဖိအားပေးနေတယ်တောင်းဆိုသင့်တယ်နောက်တစ်ချက်ကတော့နိုင်ငံရေးကျင်းသားတွေလှုပ်ပြီးကုလသမဂ္ဂလူခွင့်ကော်မရှင်တက်စေပေါ့ဗျာဖိအားပေးပြီးပါဆိုအဲ့ဒါကြီးကျွန်တော်ပြောတယ်နောက်တစ်ခုကတော့မစ္စတာကုနမ်ဘီယာတို့လာရည်ရဆိုတာကကုလသမဂ္ဂအထူးအရေးကိုယ်စားလှယ်အနည်းနဲ့လာတာ ਉਹ ဆိုတော့ဒါဘာမှသိပြီးတော့ထိရောက်နိုင်တဲ့ဟာမရှိဘူးသူကကုလသမဂ္ဂအထူးအရေးကမှားတဲ့စကားကြီးဒီမှာလာပြောဒီကပြောတဲ့ဟာတွေကုလသမဂ္ဂအထူးအရေးကိုပြန်ပြောဆိုတာပဲရှိနိုင်တယ်အဲ့တော့ကုလသမဂ္ဂရဲ့အမြဲတမ်းအန္တမံခံထားရေးကိုကျွန်တော်ကဟိုတပတ်တော်ကလည်းတင်ပြရပါတယ်ဒီဟာနဲ့ပတ်သက်ပြီးဘယ်လိုဆက်လက်ဆောင်ရွက်ပါလဲဆိုတော့သူကုလသမဂ္ဂအထူးအရေးကိုတင်ပြပြီးပါပြီဒီကုလသမဂ္ဂအထူးအရေးကလည်းဒီစာကိုစဉ်းစားပြီးတော့ဆောင်ရွက်နိုင်အောင်လုပ်ပါမယ်လို့ဆိုတာမှားလိုက်ပါတယ်ဆိုတော့အဲ့ဒါကိုပြန်ပြောတယ
် NLD အနေနဲ့ Mr. Nambiar ဟာကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ကိုယ်စားလှယ်ဖြစ်နေလာရောက်နေတာမို့ပြတ်သားတဲ့ဆုံးဖြတ်ချက်မျိုးချမှတ်ပြောဆိုအကြံပေးနိုင်တာမျိုးမရှိတဲ့အတွက်ကုလသမဂ္ဂကမြန်မာနိုင်ငံဆိုင်ရာအထူးတန်တမန်တယောက်ခန့်အပ်ဆွေးနွေးဖို့ပဲလိုလားတယ်လို့ဦးဝင်းတင်ကပြောပါတယ်။မြန်မာနိုင်ငံကလူခွင့်ရချိုးဖောက်မှုအခြေအနေတိတိတသားပြောင်းလဲမှုမရှိသေးဘဲနဲ့မြန်မာစိုးရတဲ့အဖွဲ့ကသူ့ရဲ့တရားဝင်ရည်တည်မှုအတွက်ကုလသမဂ္ဂကိုအတုံးချတာမျိုးအဖြစ်မခံသင့်ဘူးလို့ HRW Human Rights Watch လူခွင့်ရစောင့်ကြည့်အဖွဲ့ကြီးကဗုဒ္ဓဘူးနေမှာကြေညာချက်ထုတ်ပြန်တရိပ်ပေးခဲ့ပါတယ်။